်တန်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတဲ့2014ခုနှစ်မေလတရက်ကြာသပတေးနေ့မနေ့ပိုင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါရဲ့ရှင်။လိုင်းဒိုမီတာ24 kHz 12123လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ39 kHz 9525တို့ကနေဆက်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းကောက်နှုတ်ချက်ကိုအရင်ဆုံးနားဆင်ကြရမှာဖြစ်ပြီး Crash Course ဆိုတဲ့အီရန်သုံးအင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာကြရမှာပါမြမအရေးသုံးသက်ချက်မှာတော့အပြစ်ရရေးအလားအလာတွေနဲ့ပတ်သက်လို့
တက်စခံဘက်ကိုကားတစ်စီးနဲ့သူအတင်းမောင်းဝင်လာတဲ့အခါမှာရက်ခိုင်းတော့ရက်ခိုင်းတော့သူကမရက်ဘူးအဲ့ဒါနဲ့ကျွန်တော်စီကသူ့ကိုတားဆီးမရတဲ့သူပြစ်လိုက်ရတာဖြစ်ပါတယ်ဘယ်လိုပဲဖြစ်ဖြစ်ဒီလိုကိစ္စတခု
အပေါ် KIA ဒုတိယကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ခွန်မော်နဲ့တနိုင်ငံလုံးအတိုင်းအတာနဲ့အပြစ်ရဆက်၍ဆွေးနွေးပွဲတွေအကြောင်းသိကြရမယ်မြမအရေးသုံးသက်ချက်ကိုနားဆင်ကြရမှာဖြစ်တယ်လို့သူယုံကြည်ရာကန္တာကိုလည်းထုတ်လွှင့်ပေးဦးမှာပါဒီလိုစီစဉ်တွေကမှကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြမပြည်အကြောင်းတွေကိုဥဆံမိုးဝေကစောင်းပါရှင်ရဲ့မူလအာပေါ်မပြတ်ကောက်နှုတ်စုစည်းပြီး VOA ဝိုင်းတော်သားတွေနဲ့အတူပြောပြပေးပါမယ်ရှင
်ပထမဦးဆုံးတင်ပြခြင်းတာကတော့ thediplomat.com online စာမျက်နှာမှာဒီကနေ့ညွှန်ဆိုတဲ့စောင်းပါရှင် Steve Harris ရေးသားထားတဲ့စောင်းပါပါမကြခင်ကထွက်ရှိလာတဲ့ဥပဒေမူကြမ်းကအမေရိကန်အောက်လွှတ်တော်အနေနဲ့မြန်မာနိုင်ငံနဲ့အမေရိကန်ပြည်ထောင်စုတို့ကြားစစ်ဖက်ဆိုင်ရာပူးပေါင်းဆောင်ရွက်ကိစ္စတွေနဲ့ပတ်သက်ပြီးကန့်သတ်ချက်တွေထည့်သွင်းဖို့တောင်းဆိုထားပါတယ်။ဒါဟာဆိုရင်မြန်မာနိုင်ငံရဲ့စစ်အုပ်ချုပ်ရေးအလွန်ကာလမှာသမ္မတဘရက်အိုဘားမားအစိုးရကနှစ်နိုင်ငံကြားပြန်လည်တင့်မြတ်ရေးဆောင်ရွက်နေတာတွေအပေါ်ကျေနပ်မှုတိတ်မရှိဘူးဆိုတာပြသနေတဲ့သင်္ကေတဖြစ်ဖွယ်ရှိတယ်လို့အစချီပြီးရေးသားထားပါတယ်။ဒီဥပဒေမူကြမ်းကိုဧပြီလ2ရက်နေ့မှာ Republican လွှတ်တော်အမတ်Steve Chabot နဲ့ Democrat Party ရဲ့လွှတ်တော်အမတ် Joseph Crowley တို့တင်သွင်းခဲ့တာပါ။သမ္မတဥပမာအစိုးရဟာမြန်မာနိုင်ငံပြည်ပြင်ပြောင်းလဲရေးကိစ္စနဲ့ပတ်သက်ပြီးတောင်းဆိုမှုဘာမှမလုပ်ဖဲနဲ့အကန့်အသတ်ရှိတဲ့ပူးပေါင်းဆောင်ရွက်မှုတွေစတင်လှုပ်ဆောင်နေတာဟာတိတ်ကိုမြန်ဆန်လွန်အားကြီးနေတယ်ဆိုတဲ့စိုးရိမ်မှုတွေရှိနေပါတယ်။မြန်မာစစ်တပ်ဟာနာမည်ဆိုးနဲ့ကြော်ကြားပြီးသူ့ရဲ့ရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေထဲမှာဆိုရင်ကြေးရွာတွေကိုဖျက်ဆီးပစ်တာ၊ရွာသားတွေကိုအတင်းအဓမ္မအလုတ်ခိုင်းစေတာ၊မရေမှုကျူးလွန်တာစတာတွေပါဝင်ပါတယ်။နောက်ထပ်စိုးရိမ်စရာတွေကတော့မြောက်ကိုရီးယားနိုင်ငံနဲ့စစ်ဖက်ဆိုင်ရာအဆက်အသွယ်ရှိနေတာနဲ့တိုင်းရင်းသားလူမျိုးစုတွေကိုဆက်လက်တိုက်ခိုက်နေတယ်ဆိုတဲ့အချက်တွေလို့ဆိုပါတယ်။အမေရိကန်စိုးရဟာဒေတာရင်းပြုတ်တဲ့ Cobra Go စီးရေးလေ့ကျင့်မှုလူအခွင့်အရေးဆွေးနွေးပွဲတွေနဲ့အပြန်အလှန်အဖြစ်ကျင်းပတဲ့အလို့ယုံဆွေးနွေးပွဲတွေကိုလေ့လာသူအဖြစ်တက်ရောက်ဖို့မြန်မာနိုင်ငံကိုဖိတ်ကြားခဲ့တယ်လို့ကာကွယ်ရေးဝန်ကြီး Chad Hager ကဟဝိုင်ယီမှာကျင်းပခဲ့တဲ့အာဆီယံကာကွယ်ရေးဝန်ကြီးများအစည်းအဝေးကိုတက်ရောက်ဖို့မြန်မာနိုင်ငံကိုဖိတ်ကြားတာတွေဖြစ်ပါတယ်။ဥပဒေမူကြမ်းဟာမြန်မာနိုင်ငံမှာစစ်မှန်တဲ့ပြောင်းလဲမှုတွေဖြစ်နေရလား။အမေရိကန်အစိုးရဘက်ကလှုပ်ဆောင်နေမှုတွေကတိတ်ကိုမြန်ဆန်လွန်ပြီးခြေလှမ်းတိတ်ကျဲနေတယ်လို့ဖြစ်နေသလားဆိုတဲ့တန်တရားတွေတိုးဝှလာနေချိန်မှာပေါ်ထွက်လာတာဖြစ်တဲ့စသဖြင့်ရေးသားထားပါတယ်။အပြည့်စုံကို thediplomat.com online မှာဖတ်ရှုနိုင်ပါတယ်။နောက်ဆက်လက်တင်ပြမှာကတော့ theeconomics.com internet ဆက်မင်းလာပါဆောင်းပါဖြစ်ပါတယ
်မြန်မာနိုင်ငံရဲ့တငွေ့ငွေ့လောင်ကျွမ်းနေသောတောင်ကျမ်းမှုများဆိုပြီးရေးသားထားပါတယ်ရှမ်းပြည်မြောက်ပိုင်းပလောင်ဒေသမှာသဘုံရော့အစိုးရစစ်တပ်ပါအခွန်ကောက်ရိတ်ခါဆင့်တပ်သားစုဆောင်လုကြတဲ့ဆိုပြီးမကြခင်ကပြန်ဖြစ်တဲ့တိုက်ပွဲတွေဟာအငင်းပွားပွဲသကောင်စီရင်ကောက်ယူမှုနဲ့ဆက်ဆံနေတယ်လို့ဆိုပါတယ်သကောင်စီရင်ကိုအကြောင်းပြပြီးစစ်တပ်ဝင်လာမှာကို KIA ဘက်ကစိုးရိမ်နေစစ်တပ်ကအကြောင်းမကြားပဲဝင်တော့ကချင်တပ်ကပြစ်တယ်လို့ရေးပါတယ်ဒီတိုက်ပွဲတွေကြောင့်တရုတ်နယ်စပ်မှာအရင်ရှိပြီးသားစစ်ပြေးဒုက္ခတွေတသိန်းလောက်မှာနောက်ထပ်လူဦးရေ3000မကတိုးလာခဲ့ပါတယ်တဲ့ဒီတိုက်ပွဲတွေဟာအစိုးရကာချုပ်မင်းအောင်လှိုင်လာရှို့သွားပြီးတော့ SSC နဲ့ UWSA တို့ကိုလက်နက်စွန့်ဖို့ချိန်ချောက်ချိန်တိုင်းရင်းသား16ဖွဲ့နဲ့အပြစ်ရက်ဆွေးနွေးပွဲရန်ကုန်မှာလုပ်မဲ့အချိန်တို့နဲ့လည်းတိုက်ဆိုင်နေတယ်လို့ဆိုပါတယ်နှစ်ပေါင်း60ကျော်ဖြစ်လာခဲ့တဲ့ပြည်တွင်းစစ်မှာတနိုင်ငံလုံးအပြစ်ခတ်ရက်စဲရေးအောင်မြင်မယ်လို့အစိုးရဘက်ကမျှော်လင့်နေပေမဲ့ဒီတိုက်ပွဲတွေကြောင့်အလံဝေးသွားတယ်လို့သုံးသပ်ထားပါတယ်။အသေးစိတ်ကို economics.com မှာဖတ်ရှုနိုင်ပါတယ်ရှင်
။ဆက်လက်တင်ပြပေးမှာကတော့ Wall Street Journal ကဆောင်းပါးတစ်ပုဒ်ပါ။ရေးသားထားသူကတော့ရှီပါနီမတာနီဆိုသူဖြစ်ပြီးသူကရခိုင်အမျိုးသားညီလာခံနဲ့ပတ်သက်ပြီးတော့ရေးထားတာပါ။ဒီညီလာခံမှာခွဲခြားရေးလေတံတွေအများစုဖုံးလွှမ်းနေတယ်ဆိုပြီးတော့ရေးထားပါတယ်။ရခိုင်ပြည်နယ်အတွင်းမှာရှိတဲ့မြို့တွေကနေညီလာခံတက်ရောက်လာတဲ့ဗုဒ္ဓဘာသာကိုယ်စားလှယ်တွေကမွတ်စလင်ဘာသာဝင်တွေအတိုင်းဝိုင်းနဲ့ဗုဒ္ဓဘာသာအတိုင်းဝိုင်းတို့ဟာတီးတန့်စီနေတဲ့နယ်ဆိုပြီးတော့ပြောဆိုဆွေးနွေးကြတာတွေကိုတွေ့ရပြီးတချို့ကလည်းရိုဟင်ဂျာမွတ်စလင်တွေကိုမထားဖို့တောင်းဆိုခဲ့ကြပါတယ်။မြန်မာအစိုးရပေါ်နိုင်ငံတကာကနေဖိအားပေးမှုတွေတိုးလာနေချိန်မှာအဲ့ဒီညီလာခံကိုကျင်းပခဲ့တာပါ။ညီလာခံအတွင်းဒေတာအစိုးရထဲမှာပါဝင်သူတွေပါဝင်ရခိုင်ဗုဒ္ဓဘာသာဝင်တွေရဲ့မွတ်စလင်ဆန့်ကျင်ရေးပြောကြားချက်တွေဟာနေပြည်တော်မှာရှိတဲ့ဗဟုအစိုးရအနေနဲ့ထောင်ပေါင်းများစွာရှိတဲ့ အိုးမဲ့အိမ်မဲ့မွတ်စလင်ဘာသာဝင်တွေအတွက်အခြေအနေတွေတိုးတက်ဖန်တီးပေးနေအောင်ဖြစ်ပေါ်နေတဲ့တင်းမာမှုတွေရပ်ပါတော့အောင်ဆောင်ရွက်ရမှာစိန်ခေါ်မှုတွေရှိနေတယ်ဆိုတာကိုမိမောင်းထူပြသနေတာဖြစ်တဲ့စသဖြင့်ရေးသားထားပါတယ်။အပြည့်စုံကို wallstreetjournal.com online စာမျက်နှာမှာဖတ်ရှုနိုင်ပါတယ်။
VOA American တန်ရဲ့ကြာသပတေးနေ့မနက်ခင်းစီစဉ်တွေကိုနှာစင်နေရတာဖြစ်ပါရဲ့ရှင်။အခုဆက်ပြီးတော့နှာစင်ကြရမယ်။ Irian 3မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လတ်လတ်တန်းကစီစဉ်ပို့ချပေးမှာဖြစ်ပါတယ
်။ဒီကိမနဲ့တင်ပြမယ်။ Idiom အသုံးကတော့
A crash course
ဆိုတာပဲဖြစ်ပါတယ်။ဆာလုံးပေါင်းကA ကတခု CRASH crash က verb ကရိယာအနေနဲ့တုံးထရင်အောက်ကိုကျပြီး꿰သွားတာဝင်တိုက်မိတာစသဖြင့်ဖြစ်နိုင်သလို adjective နာမဝိသေသနအဖြစ်ဒီနေရာမှာအသုံးပြုထားတဲ့အဓိပ္ပာယ်ကတော့အရေးတကြီးကိစ္စတစ်ခုအတွက်အ мян တွန်းပြီးအင်တိုက်အားတိုက်လှုပ်ဆောင်တာကိုညီညွတ်တာဖြစ်ပါတယ်ဆိုလိုတာကတော့တခုခုကိုအချိန်ကတ်လို့ဖြစ်စေအချိန်မရှိလို့အချိန်လုပြီးလုပ်ရတဲ့အခါမှာစက်တိုက်အချိန်မနာပဲတွန်းလှုပ်တဲ့သဘောမျိုးဖြစ်ပါတယ်။ course course ကတော့သင်တန်းဒါမှမဟုတ်ပို့ချချက်တမျိုးဖြစ်ပါတယ်။ဒါကြောင့်စကပိုက်တစ်ခုရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့အချိန်လူပြီးရသည်မအချိန်တွင်တွန်းပြီးသင်ကြားပို့ချတာသင်ယူရတာမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီအသုံးရဲ့ idiom ကတော့အနိကသင်တန်းလို့ဆိုရင်သောတာရှိများသဘောပေါက်ပါလိမ့်မယ်။အနိကသင်တန်းကတော့အချိန်လူပြီးလှုပ်ရတာမို့လိုအပ်တဲ့အဓိကချက်တွေကိုရွေးပြီးသင်တာတည်တည်နဲ့အရေးကြီးတဲ့အချက်တွေကိုအဓိကထားတင်ကြားပို့ချတာမျိုးဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
်။ I took a crash course from my brother in driving a car. He taught me the basics I needed to know to pass the driving test. Luckily, I passed.
ကျွန်တော်ကိုထံကကားမောင်းနိုင်ကိုအနိကတင်လိုက်တယ်။ကျွန်တော်ကားမောင်းလိုင်စင်ဖြစ်ရမှာအောင်ဖို့လိုအပ်တဲ့အခြေခံတွေကိုသူကတင်ပေးခဲ့တယ်လေ။ကံကောင်းလို့ဗျာကျွန်တော်အောင်သွားတယ်လို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ I took a crash course from my brother in driving a car. He taught me the basics I needed to know to pass the driving test. Luckily, I passed.
နောက်ဆုံးချိန်ကပ်ပြီးအနိကတင်နှံပေးတယ်ဓမ္မမဟုတ်အနိကသင်တန်းတက်ရတယ်ဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
crash course
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုဒေါ်လာလာတန်စီစဉ်ပို့ချပေးခဲ့တာပါအခုဆက်ပြီးမြန်မာရေးသုံးသပ်ချက်ကိုထုတ်လွှင့်ပါမယ်ရှင်အပြစ်ခတ်ရစဲရေးအတွက်လက်မှတ်ရေးထိုးတာကိုငြိမ်းချမ်းရေးအဖြစ်မသတ်မှတ်ဘူးလို့ KIA ဒုတိယကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ဂွမ်မော်ကဆိုပါတယ်။အစိုးရတပ်တွေနဲ့သူတို့ကြားတိုက်ပွဲတွေပြင်းထန်လာရင်အပြစ်ခတ်ရစဲရေးညှိနှိုင်းမှုအဖွဲ့ဝင်အနေနဲ့တက်ရောက်မြဲအစည်းအဝေးကိုတက်မတက်ဆိုတာပြန်သုံးသပ်ရလိမ့်မယ်လို့လည်းပြောကြားလိုက်ပါတယ်။ဒါဆိုရင်ငြိမ်းချမ်းရေးအလားအလာကဘယ်လိုရှိနေပါသလဲဆိုတာဗိုလ်ချုပ်ဂွမ်မော်နဲ့ဦးကျော်စံသားကဆွေးနွေးသုံးသပ်ထားပါတယ်ရှင်။
KIA ဦးရဲ့ခံယူချက်ကအပြစ်ခတ်ရစဲရေးဆိုတာအရေးမကြီးဘူး။နိုင်ငံရေးနိုင်ငံရေးသဘောတူညီမှုရရင်အပြစ်ခတ်ရစဲရေးဟာအလိုလိုလိုက်လာမှာပဲလို့ခံယူထားရတော့ကျွန်တော်နားလည်ပါတယ်။ဒါပေမဲ့အဲ့ဒီအချိန်မှာဗိုလ်ချုပ်ကောင်မောင်အနေနဲ့လက်ခံတာလက်မခံတာထားပုဂ္ဂိုလ်ရေးအဖြစ်လေးလာသူဖြစ်တဲ့အောင်မယ်ဆိုတဲ့တဲရောက်နိုင်တယ်ဆိုတဲ့သဘောမျိုးပြောတယ်လို့ထင်ပါတယ်။ဆိုတော့အခုဧပြီမှာဖြစ်တဲ့ပြည်ပခတ်ရဲ့နောက်ပိုင်းမှာဗိုလ်ချုပ်ရဲ့အဲ့ရည်တိချက်ကိုပြန်လည်ရုပ်သိမ်းပါသလား။အခုအချိန်ဒီမှာသူတို့ဆက်ချစ်ဆက်တူပြီးတော့အပြစ်ခတ်ရစဲရေးလုပ်ကြရင်ဗိုလ်ချုပ်အနေနဲ့တယောက်ဖူးရွေးချက်ရှိပါသေးလား
ကျွန်တော်က NCCT ရဲ့အဖွဲ့ဝင်ဖြစ်တယ်အဲ့တော့ NCC ရဲ့တာဝန်အရအရင်ကကျွန်တော်တို့သွားတယ်တိုးတော်လည်းပဲကျွန်တော်ဒီမှာတိုက်ပွဲတွေဒီထက်ပြင်းထန်လာလို့ရှင်တော့ NCCT အဖွဲ့ဝင်တယောက်အနေနဲ့ရန်ကုန်ကိုသွားဖို့ကိစ္စပြပြီးသုံးသပ်ဖို့ကျွန်တော်ဒီမှာအစီအစဉ်ရှိပါတယ
်ဘူးအဲ့ဒီတိုက်ပွဲတွေပြင်းထန်လာမယ်အလားအလာကဘယ်ဘက်မှတင်နေပါလဲအစိုးရကတော့ပြောတာပေါ့လေဟိုဘက်ကသူတို့ block ဘယ်သူရဲ့ဘုံမှုတယောက်ကိုချုံခိုးတိုက်ခိုက်လို့သူတို့ကြရတယ်အဲ့ဒါကြောင့်နည်းမျိုးကိုထိမ့်သိမ်းထားဖို့လိုတယ်။ဘာညာဆိုတော့ဒါသူတို့ဘက်ကအကြောင်းပြတဲ့အချက်တွေကျွန်တော်တွေ့ရပါတယ်
။အကြောင်းပြချက်တွေကတော့အမျိုးမျိုးဖြစ်နိုင်ပါတယ်။ဒါပေမဲ့အဲ့ဒီဘုံမှုကြီးတယောက်ရဲ့ကိစ္စကတော့အဲ့လိုမဟုတ်ပါဘူး။ဒီကျွန်တော်ရဲ့တက်စခန်းဘက်ကိုကားတစ်စီးနဲ့အတူအတင်းမောင်းဝင်လာတဲ့အခါမှာရက်ခိုင်းတော့သူကမရက်ဘူး။အဲ့ဒါနဲ့ကျွန်တော်စီကသ go Darcy Mayada to Pilayala Pipale. Pelo Pipit, the locates at the cool, a bomb achieve you be type of GDP and Pitis or other. Oh, Malotin Babu.
Okay, the rat said him and name you Sumo Vulure, I don't know, Nina eighty South Havulure, Tinta Vulure, so we are Jump Javare.
Name me Sumu, so there were Harago Gada, and no lacana be at Sakalon Pipale, that generally will win me by.
I got Tia Unans. Nama Suane, I don't eat Hajawala, Benim Yupin, the Jordan theme bevene, Pedantola, Rimlugabu, Tipi Malam, as Ram and Milton.
Mashiva, who came to the Tamatara Mashiva.
I look Tamapu Machina Lakna.
Become a poor lemachina, I would lose it, and I waited pitted at Chain Peter, Edo, oh, the Zondi Adigas and a better be Sunita Lamashi Babu.
So, who? Tinet, I worry, and if you are Dimatang Yashigere, Singu Pianya, Diga Balupu, Timala.
A ติกาก็တော့ဒီတစ်ဖက်နဲ့တစ်ဖက်ဟိုကတိတွေအပေါ်မှာအပြန်အလှန်ဆောင်းထင်းဖို့လိုအပ်ပါတယ်ဟုတ်ကဲ့ဟိုဘက်ကဘယ်လိုကတိပေးထားလို့လက်ခဏလေးတိုက်ပွဲတွေချောချကြမယ်လို့ကတိပေးထားပါတယ်အဲ့တော့သူတို့ကစပြီးတော့တိုက်တယ်လို့ဘယ်သူကသုံးသက်လို့ပေါ့ဘယ်သူကစတိုက်တယ်လို့ပြောတာကချင်းပြည်နယ်မှာဟိုမြန်မာတပ်မတော်အတက်ရင်းနေပဲနဲ့ရင်းစီတယ်လဲဆိုတော့ကျွန်တော်ရင်းနေကြည့်လိုက်လို့ရှိရ
lay there. The outer will be like,
ဆိုတာဘက်ကပြောတဲ့စကားတွေကြားပါတယ်အဲ့ဒါကဘယ်လိုပြန်ပြောကြည့်ပါလဲ
ဒီနိုင်မှုတွေတက်ရောက်အောင်လက်တွေ့အကောင်ထဲပေါ်နိုင်အောင်ဘယ်လိုလုပ်သင့်တယ်လို့ဆိုပါလဲ။တရားရေးအိုးရဲ့သဘောထားကတော့ဘခုကုမ္ပဏီကနေအမိန့်ပေးလို့ရှိရင်အောက်ခြေအထိရောက်ပါတယ်။အလုံးနာခံပါတယ်။အဲ့တော့နှစ်ဖက်စလုံးမှာဒီလိုဖြစ်ဖို့အရေးကြီးပါတယ်။နောက်တစ်ခုကအခုအိမ်မှာဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာအဖွဲ့အစည်းတွေကကြိုးဆွေးနွေးပွဲတွေမှာတက်တာတွေ့
Yaga Pawin de Surada, a Taku Pipare, a Nezongaro, Yuta Mugu, Piataya, my Pieta Jamulo, a Taku, my Pipare.
To a CYA Lungani, Lugjava, to shoot it, Maki, Ubermaro, the Missonova, yet Lolo the Yatari, the voice here, Suyavazo. So Nina Maya di Bene, Piba Yini Mimna Murina, CYA Lungani, accounted for a ha. Kiyu Nina, Lekan, then a Rutimala, Bayamasura, Suavara, and I went to Shuabiovare, Dilry, Pasan, Long Lau Pit, Havido, Chenanda, and I am, but Duma Lenema Kamusura, Bujuka, Kuranja, Metima, Disco, Yusau, or below.
มันเลือดที่มาเล็กเนี่ยที่อยู่ที่อยู่ซะมันมั่นมุสอ่ะจังเอากูเล็ดตุ้ยปะนี่ดาวยินนี่เมืองน่ะหมู่ดิก็ยินชั้นยินไม่อยากจะจ้องลงมาเอาเมียน่ะไม่หุบป่าวมังกันเนี่ยเตียอุบดีดิไม่ชื่อลูกมังกันเนี่ยยินนี่เมืองน่ะหมู่ดิไม่หุบแต่จ้องมาลูกมาเอาเมียน่ะผิดไปแต่แกลูกตาจ้องลูกกระชิมปีเนี่ยมาไต่ไปดิผิดเนี่ยตัวเลยไปปิดดูดูจุอจุโอโกชื่อชู่เนี่ยแต่แกมังกันเนี่ยสิบวัยหลังจ้องนี่ส่วนจ้องลูกบ้ามาเปลี่
လူတစုလောက်ကစီးပွားရေးလုပ်ငန်းတွေလုပ်တာအများကြီးပါအချင်းပြည်ပမှာလည်းတိထုတ်လုပ်ရေးလုပ်ငန်းတွေပါညာပြည်သူတွေကခရိုနီတွေလှူစားနေတယ်လို့ပြောပါတယ်ဆိုတော့ဒီလုပ်ငန်းတွေကိုရောဘယ်လိုသဘောရပါလဲဘုကျုပ်တို့ဘက်ကလည်းအဲ့ဒါကိုလည်းအခွန်ကောက်တယ်လို့လည်းကျွန်တော်ကြားရပါတယ်အခွန်ကောက်ပြီးတော့သူတို့ဆက်လက်လွှတ်ထားခြင်းဟာတော့ဒေသခံပြည်သူတွေအတွက်အကျိုးရှိတယ်နဲ့ထင်ပါလား
အာနာရှင်တိုင်းပြည်မှာကတော့စီးပွားရေးလုပ်တဲ့ခါမှာအာနာရှင်နဲ့မပတ်သက်ဘဲနဲ့လုပ်လို့မရဘူးအဲ့တော့ဒီလိုအာနာရှင်နဲ့ပတ်သက်တဲ့လူတွေအားလုံးကိုပိတ်ပင်မယ်ဆိုရင်မြန်မာနိုင်ငံမှာစီးပွားရေးလုပ်မဲ့လူတောင်မရှိတော့ဘူးထင်ပါလား
တင်းကြင်ရပြီးရခါ
ကျရင်ရပြီးလို့တကယ်ပဲဟိုမှန်ကန်တဲ့တရားဥပဒေအောက်မှာလုပ်ဖို့လိုအပ်ပါတယ်ပြီးတော့အစိုးရကစီးပွားရေးသမားတွေကိုအကာအကွယ်ပေးရမယ်တရားဥပဒေအရအကာအကွယ်ပေးရမယ်နိုင်ငံတော်ရဲ့စီးပွားရေးစီမံကိန်းများကိုအတိပေးဖို့တင့်ပါတယ်
โอเคนับไม่เจอเนี่ยอาจารย์นึกชื่อว่าดิอะกูตะกองซินกิษะเกยอนินเนี่ยเบลอตบวาระบาละไอ้กิษะโหอเผ่หม่องลุเตะตบวาระမျိုးชื่อลุเตะตบวาระชื่อว่าละอะไรยัดดินเนี่ยเทมาละมันกันเนี่ยไตมีด้วยอโจเซลงงานลุเตะลุตับบาละ
เกยอูก็ตะกองซินกောက်เตะกิษะโกสั่นจินเนะลุอโซยมีเดียเนี่ยทุบเปียเนะตะเกเรอะไอ้โหลไม่หุบปาโบ KIO ကဒီတကောင်စင်းကောက်ခံတဲ့အစီအစဉ်ကိုကန့်ကွက်တာမဟုတ်ဘဲနဲ့လောလောဆယ်အခြေအနေအရ KIO ထိန်းချုပ်တဲ့နေမီတွေမှာတကောင်စင်းကောက်ခံလို့မရတဲ့ကိစ္စပဲဖြစ်ပါတယ်သို့တော်လည်းပဲဒီတကောင်စင်းကောက်ခံတဲ့ကိစ္စမှာကျွန်တော်ဘက်ကအမြင်တစ်ခုကပါလဲဆိုတော့ပထမအချက်ကတကောင်စင်းကောက်ဖို့အစအပြည့်ပြင်ဆင်တဲ့အချိန်နဲ့အခုတကောင်စင်းကောက်တဲ့အချိန်ကြားမှာပြည်သူလူထုကိုတေချာဆွေးနွေးမှုတွေမလုပ်ဘူးဒုတိယအချက်ကတော့တိုင်းရင်းသားများရဲ့ဒီနာမည်တွေကိုတိုင်းရင်းသားတွေနဲ့မတိုင်ပင်ပဲနဲ့အစိုးရကအဆုံးဖြတ်ပြီးမှဲ့ခေါ်တဲ့ကိစ္စဒီနှစ်ခုကတော့ KIO အပါအဝင်ကျွန်တော်ကချင်းလူထုကလက်မခံနိုင်တဲ့ကိစ္စဖြစ်ပါတယ
်နောက်တစ်ခုကတော့2015မှာရွေးကောက်ပွဲလုပ်မယ်ဆိုတဲ့ကိစ္စဖြစ်ပါတယ် KIO ကတော့ဒါကိုလက်ခံမှာမဟုတ်ဘူးတေဝင်းပါတီလည်းမဟုတ်ဘူးဆိုတော့နားလည်ပါတယ်ဒါပေမဲ့ KIO ရဲ့ခေါင်းဆောင်ဟောင်းတချို့ကဒေသတွင်းမှာပါတီဖွဲ့ပြီးတော့ဒီရွေးကောက်ပွဲဝင်ဖို့အတွက်စိုင်းပျဉ်းကြပါတယ်သူတို့ဘော်ပဲလို့သဘောထားပါလိမ့်ခင်ဗျာ
သူတို့ရဲ့ယုံကြည်ချက်နဲ့လုပ်တဲ့ကိစ္စမလို့ကျွန်တော်တို့ကကန့်ကွက်ပြီးပိတ်ပင်တာမျိုးမရှိပါဘူး KIO ရဲ့ခေါင်းဆောင်ဟောင်းဖြစ်တော်လည်းပဲနှုတ်ထွက်ပြီးတော့ကိုယ့်ရဲ့အယူအဆနဲ့ကိုယ့်ရဲ့လမ်းကြောင်းပေါ်မှာယက်တည်နေတဲ့ကြောင့်မလို့ကျွန်တော်တို့မပြောစရာမရှိပါဘူ
းအနောက်ဆက်လက်ဟန်တာဒီနေ့အစိုးရနဲ့ပူးပေါင်းဆောင်ရွက်တယ်လို့သဘောမထားဘူးပေါ့
အစိုးရနဲ့ပူးပေါင်းဆောင်ရွက်တယ်လို့လည်းကျွန်တော်ကအဲ့လိုမသားမြစ်ပါဘူးဘာလဲဆိုတော့အရင်တော့က KIO မှာတာဝန်ယူခဲ့တာဖြစ်တော်လည်းပဲအခုကတော့အနားယူပြီးဖြစ်တဲ့ကြောင့်မလို့ကျွန်တော်ဘက်ကလည်းလိုက်ပြီးပြောစရာမရှိပါဘူ
းဟုတ်ကဲ့နောက်တစ်ခုကမြန်မာနိုင်ငံမှာအပြစ်ခတ်ရစေးရေးသဘောတူကြတဲ့အထက်မှာတိုင်းရင်းသားတော်တော်များများနဲ့အခုခါမှာတော်လေးအလားအလာကောင်းတယ်လို့ပြောကြပါတယ်တချို့ကဒါပေမဲ့ KIO အပါအဝင်နှစ်ဖွဲ့သုံးဖွဲ့လောက်ကတော့သဘောမတူထမ်းမှုဖြစ်နေပါတယ်အဲ့ဒီထက်မှာကျွန်တော်အမြင်ပြောရင် KIO ကအရေးကြီးဆုံးအဖွဲ့ဖြစ်ပါတယ် KIO ဟာတိုင်းရင်းသားအထက်မှာလည်းအရေးကြီးဆုံးအဲ့ဒီကျန်တဲ့အဖွဲ့တွေနဲ့ဆိုင်ရင်အင်အားအဖြစ်နဲ့အကြီးဆုံးဖြစ်တယ်ဘာကြောင့်များသူများတိုင်းရင်းသားတွေနဲ့ပြည်လဲတလောက် KIO အနေနဲ့ပြည်လဲမှုမရနိုင်တာခင်
KIO က18နှစ်ကြာကျွန်တော်အပြစ်ခတ်ရစေးလုပ်ခဲ့ပူပါတယ်ထိုနည်း၎င်းပဲတခြားတိုင်းသားအဖွဲ့တွေလည်းအလုံးအတွေ့အကြုံရှိတယ်တချို့ဆိုလို့ရှိရင်နှစ်ပေါင်း25နှစ်လောက်ကြာတယ်အဲ့တော့ကျွန်တော်စဉ်းစားတာကအပြစ်ခတ်ရစေးရေးကိုဟိုနှစ်ပတ်လည်ပွဲတွေကျင်းပပြီးမှအချိန်နဲ့အများကြီးလုပ်နေမယ်ဆိုရင်အတိတ်ပဲရှိဘူးဒုတိယအချက်က KIO ကတည်ချင်တာကအပြစ်ခတ်ရစေးရေးစာချုပ်ချုပ်ပြီးရင်မလုပ်မလဲဆိုတဲ့အချက်ဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ KIO အနေနဲ့ဒီတဲ့ချင်းပြုတ်လုံးမဲ့အပြစ်ခတ်ရစေးစာချုပ်ဟာနောင်တဲ့ချင်းဖြစ်မဲ့တိုက်ပွဲတွေအတွက်ပြန်ပြီးပြင်ဆင်တဲ့ကာလမျိုးမဖြစ်စေချင်ဘူးတကယ်ပဲရှေ့လုံငန်းစင်နေပါတဲ့ဟိုတစ်ဖက်နဲ့တစ်ဖက်ယုံကြည်စိတ်ချနိုင်တဲ့အပြစ်ခတ်ရစေးမျိုးပဲဖြစ်ချင်ပါတယ်အခုလက်မှတ်မထိုးခင်မှာအချိန်ကြာနေတာကနောက်ပိုင်းလက်မှတ်ထိုးပြီးရှေ့ဆက်သွားမဲ့နိုင်ငံရေးဆွေးနွေးမှုတွေမှာပိုပြီးတည်ချတဲ့အဖြစ်တွေရနိုင်ဖို့အချိန်ယူနေတာဖြစ်ပါတယ
်ဆိုတော့ကြံတဲ့တိုင်းရင်းသားအင်အားစုရောဘုကျုပ်တို့တွေ့လို့မတွေ့ကြဘူးလားခင်ဗျာသူက
တွေ့ပါတယ်သူတို့လည်းတွေ့ကြပါတယ
်ဒါပေမဲ့သူတို့ကသူတို့နဲ့ကြတော့ပြည်လဲတယ်ဆိုတဲ့သဘောမျိုးတွေပို့ပြီးကြားလို့
အပြစ်ခတ်ရစေးရေးလက်မှတ်ရေးထိုးလိုက်တာကိုပြည်လဲတယ်လို့ကျွန်တော်ကမယူဆပါဘူးဘာဖြစ်လို့လဲဆိုတော့မြန်မာနိုင်ငံမှာလက်မှတ်ရေးထိုးရင်ငင်းချိုင်းရတယ်လို့အစိုးရကတောက်လျှောက်ပြောတယ်ကျွန်တော်ပြောတာက peace process ပြောရမယ်အဲ့တော့အခုကတော့ peace process အရပြောရင်လက်မှတ်ထိုးလိုက်တဲ့အဆင့်ကပထမအဆင့်ပဲဖြစ်ပြီးမှသာပြည်လဲတဲ့အဆင့်မရောက်သေးဘူးလို့ကျွန်တော်ဒီလိုပဲသုံးသပ်ပါတယ
်ဟုတ်ကဲ့နောက်ဆုံးငါအဲ့တော့ကျန်တဲ့အဖွဲ့တွေကရောဘာကြောင့်ထိုးတယ်လဲဘုကျုပ်နဲ့သူတို့နဲ့ညှိနှိုင်းတဲ့အခါမှာဒီကိစ္စကိုအခြေတင်ပြောရတာရှိပါလား
တဖွဲ့နဲ့တဖွဲ့ရဲ့လက်မှတ်ထိုးရခြင်းအကြောင်းရင်းတွေကအသိကွာချပါတယ်တချို့ကလည်းကိုယ့်ရဲ့အနေအထားမျိုးမျိုးကြောင့်ဒီကျွန်တော်တို့ဒီအခုရေးချိုးထားတဲ့လက်မှတ်များကိုကိုယ့်ဘက်ကအဆင့်တစ်မဖြစ်သေးတော့လည်းပဲထိုးရတဲ့အဖွဲ့တွေအများကြီးရှိပါတယ်
ကျော်ဇန်သားရဲ့မြမရေးတုံးသက်ချက်ကိုနားဆင်ခဲ့ကြရပြီးတဲ့နောက်မြတ်တာဖွံ့ဖြိုးရေးဖောင်ဒေးရှင်းကအမှုဆောင်ညွှန်ကြားရေးမှူးဦးဆိုင်ဆမ်ခန်းရဲ့ယုံကြည်ရာကိုလည်းနားဆင်ကြည့်ကြရအောင်ပါရှင
်ကျွန်တော်တို့နေမှာကြီးလာတာဆိုတော့ကိုယ်တိုင်လယ်သမားမိသားစုကမဟုတ်ပေမဲ့ဒီတောင်သူလယ်သမားတွေသူတို့သားသမီးတွေကလည်းကျွန်တော်တငယ်ချင်းတွေပေါ့နော်အကြောင်းအတူနေပြီးဒီလိုကြီးလာခဲ့ပါတယ်မြတ်တာမှာလုပ်တဲ့အခါကျတော့လည်းတောင်သူလယ်သမားအများစုနဲ့လုပ်ဖြစ်တာဖြစ်ပါတယ်ဒါကြောင့်ကျွန်တော်တောင်သူတွေအကြောင်းလေးကိုနည်းနည်းပြောချင်ပါတယ်ခင်ဗျဒီတောင်သူလယ်သမားတွေဟာမြန်မာနိုင်ငံလူဦးရေရဲ့80ရာခိုင်နှုန်းရှိတယ်လို့ကြမ်းချင်းဒီလိုပြောကြတာရှိပါတယ်ဒါပေမဲ့လည်းတကယ်တမ်းစိုက်ပျိုးနဲ့ပတ်သက်တဲ့မူဝါဒတွေတန်းစင်တွေကိုချမှတ်လာတဲ့အခါမှာသူတို့တွေရဲ့အတန်ဟိုထက်သွင်းစဉ်းစားပြီးတာသူတို့တွေနဲ့ဆွေးနွေးတိုင်ပင်တဲ့အပိုင်းတွေမှာအင်မတန်ကိုအားနည်းနေတာတွေ့ရပါတယ်။စိုက်ပျိုးရေးနဲ့ပတ်သက်တဲ့မူဝါဒတွေကြီးလိုက်မယ်ဆိုရင်များသောအားဖြင့်ကြီးစားစိုက်ပျိုးရေးစီးပွားရေးလုပ်ငန်းများကိုပဲဦးစားပေးတာတွေ့ရမှာဖြစ်ပါတယ်။တောင်သူအသေးစားအငယ်စားတောင်သူလို့ပြောတဲ့အခါမှာကျွန်တော်တို့ကဘာပြောလို့ရှိလဲဆိုတော့သူ့မှာလက်မည်ပိုင်ဆိုင်မှုနည်းနည်းပပလေးရှိမယ်စိုက်ပျိုးထုတ်လုပ်မှုရှိမယ်စိုက်ပျိုးထုတ်လုပ်မှုကိုပြောတဲ့အခါမှာ တေကောက်ပဲနဲ့တင်းထွက်တယ်လဲဆိုတာနဲ့ကျွန်တော်တို့ကအများအပြန်တိုင်းတာလေးရှိပါတယ်အဲ့လိုတိုင်းတာမယ်ဆိုရင်တော့ဒီတောင်သူငယ်လေးတွေဟာကုမ္ပဏီကြီးတွေကိုရှင်နိုင်ချမရှင်နိုင်ပါလိမ့်မယ်ဒါပေမဲ့ဒီတောင်သူတွေစိုက်တဲ့သီးနှံတွေကိုကြီးလိုက်မယ်ဆိုလို့ရှိရင်အမျိုးအစားစုံလင်တာတွေရောဒီတနိုင်တစ်ပိုင်စိုက်ပျိုးထုတ်လုပ်တဲ့အခါမှာဒေသရေခံရေခံနဲ့စီတော်အောင်လုပ်တဲ့အပိုင်းတွေကိုပြန်ကြည့်မယ်ဆိုလို့ရှိရင်တော့ဟိုကွဲပြားမှုရှိတာကိုတွေ့ရပါလိမ့်မယ်နိုင်ငံတကာမှာထင်ရှားတဲ့တဘာပဝင်းကျင်အရေးတက်ကြွလှုပ်ရှားသူတူဖြစ်တဲ့အိန္ဒိယနိုင်ငံကပန္ဒနာရှိပါကပြောတဲ့စကားလေးကိုသွားသတိရပါတယ်။သူကပြောလဲဆိုလို့ရှိရင်ကျွန်တော်တို့ဟာ yield per acre တဧကမှာဘယ်နှတင်းထွက်တယ်ဆိုတဲ့အပေါ်မှာပဲယူယူမူမူတောက်လျှောက်လိုက်ပြီးတော့မှလှုပ်ကြတယ်မူဝါဒတွေချကြတယ်။တကယ်တမ်းခုခေတ်မှာကျွန်တော်တို့က yield per acre နဲ့ကြည့်ရမှာမဟုတ်ဘူး။ health per acre တဧကမှာကျန်းမာရေးကိုအထောက်အကူပြုစေတဲ့အာဟာရတန်ဖိုးတွေဘလောက်ထိရှိနေတယ်ဆိုတာကိုတိုင်းတာဖို့ဆိုတဲ့စကားကိုသူပြောတာရှိပါတယ်တကယ်တမ်းကျွန်တော်တို့အငယ်စားတောင်သူတွေရဲ့စိုက်ခင်းကိုကြည့်လိုက်မယ်ဆိုတော့ဥပမာကျွန်တော်တောင်ပေါ်မှာဆိုလို့ရှင်ကြောင်းစိုက်တဲ့အခါမှာကြောင်းကြီးပဲမဟုတ်ပဲねကြောင်းနဲ့မြေပဲအပြောင်းနဲ့ပဲပုတ်ရောပြီးတော့မှစိုက်တာမျိုးတွေပင်းစင်းငုံနဲ့ရောပြီးစိုက်တာမျိုးတွေဖြေုံတကွာစတာနဲ့ရောပြီးစိုက်တာမျိုးတွေပန်းနှံနဲ့ရောပြီးစိုက်တာမျိုးနေသာရောပြီးစိုက်တာမျိုးစသဖြင့်ပေါ့နော်အခင်းလေးတခင်းကိုကြည့်လိုက်မယ်ဆိုအခင်းလေးကငယ်ပေသည်သူ့မှာထွက်လာတဲ့တိနံမျိုးအစားတွေဟာစုံလင်တဲ့အာဟာရတန်ဖိုးတွေပုံမှုစုံလင်တယ်ဆိုတော့ကျွန်တော်တွေ့ရမှာဖြစ်ပါတယ်။တောင်သူငယ်တွေလို့ပြောတဲ့အခါမှာသိအရေးကြီးတာကဒီတောင်သူတွေဟာမျိုးစိမျိုးစံတွေကိုချိန်သိမ်းကာကွယ်စောင့်ရှောက်တဲ့သူတွေဖြစ်တယ်ဆိုတော့ကျွန်တော်မမေ့ဖို့အရေးကြီးပါတယ်။တကယ်ပါလုံးမှာရာသီဥတုပြောင်းလဲမှုဒဏ်ကိုခံနေရတာဖြစ်ပါတယ်။ဒီပြောင်းလဲမှုဒဏ်ကိုလူသားမျိုးနွယ်စုတစုလုံးကရင်ဆိုင်တဲ့အခါမှာကွဲပြားဆုံးလင်တဲ့အသိပညာတွေ၊စိုက်ပျိုးရေး၊ထုတ်လုပ်မှုစနစ်တွေ၊မျိုးစိတ်မျိုးစံ၊ကြွယ်ဝမှုတွေဟာတိတ်ကိုအရေးကြီးပါတယ်။ဥပမာပြောမယ်ဆိုလို့ရှိရင်စပားအကြောင်းကိုပဲပြောလို့ရှိရင်တော့ရေငတ်ဒဏ်ခံနိုင်တဲ့စပား၊ရေလွမ်းမောမှုဒဏ်ခံနိုင်တဲ့စပား၊ယောဂဒဏ်ခံနိုင်တဲ့စပားမျိုးတွေစတဲ့ဥစ္စာတွေဟာတိတ်ကိုအရေးကြီးပါတယ်။တကယ်လို့များကျွန်တော်တို့ဟာဆက်မျိုးစပါးတစ်မျိုးနှမျိုးပဲတေကဘယ်နဲ့တင်းထွက်တယ်လဲဆိုတဲ့အပေါ်မှာပဲအခြေခံပြီးတွက်လိုက်မယ်ဆိုလို့ရှိရင်တော့အာဟာရပြည့်စုံတဲ့သဘာဝပတ်ဝန်းကျင်ပြောင်းလဲမှုတန်ကိုခံနိုင်တဲ့ပြီးမှထုတ်လုပ်မှုတွေကိုကျွန်တော်တို့ short term မိတယ်လို့မျိုးဖြစ်မှာလည်းဆိုရပါတယ်ဆိုတော့ကျွန်တော်တို့လုပ်တဲ့မူဝါဒတွေဟာတောင်သူငယ်လေးတွေကိုရပိုင်ခွင့်တွေကိုကာကွယ်ပေးနိုင်တဲ့မူဝါဒမျိုးတွေသူတို့ရဲ့လှုပ်ဆောင်ချက်တွေစိုက်ပျိုးထုတ်လုပ်မှုတွေမြင့်တင်ပေးနိုင်တဲ့မူဝါဒမျိုးတွေဖြစ်ဖို့လိုပါတယ်
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
သူယုံကြည်ရအစည်းအဝေးကိုနားဆင်ခဲ့ကြရတာပါ VOE ရဲ့ရုပ်မြင်သံကြားအစည်းအဝေးတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့မြန်မာစံတော်ချိန်ည9နာရီကနေ9နာရီခွဲအတွင် VOE မြန်မာပိုင်းအင်တာနက်စာမျက်နှာမှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီကြည့်ရှုနိုင်ကြပါပြီရှင်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်စာမျက်နှာညဘက်အပေါ်ထောင်က TV အစည်းအဝေးခလုတ်ကိုနှိပ်ပြီးတော့ကြည့်ရှုနိုင်ကြပါတယ်တပြေးညီထုတ်လွှင့်ချိန်ကိုမမီလိုက်သူတွေအတွက်အတန်လွှင့်ပြီးချိန်အပြီးည8နာရီခွဲကစပြီးနှစ်သက်ရာအချိန်တွေတိုင်း VOE စာမျက်နှာမှာပဲကြည့်ရှုနိုင်ကြပါတယ်ရှင်
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင်
။အမေရိကန်ကာကွယ်ရေးဝန်ကြီးချက်ဟေဂယ်ဟာသူ့ရဲ့အာရှဒေသဆဲယာခီးစဉ်တွင်မွန်ဂိုလီးယားနိုင်ငံကိုမကြာသေးခင်ကပဲသွားရောက်ခဲ့ပါတယ်။မွန်ဂိုလီးယားနိုင်ငံဟာအမေရိကန်ပြည်ထောင်စုရဲ့တန်ဖိုးထားတဲ့မိတ်ဖက်နိုင်ငံဖြစ်တာကြောင့်မွန်ဂိုလီးယားနိုင်ငံကိုလာရောက်ချင်တာဖြစ်တယ်လို့ဝန်ကြီးဟေဂယ်ကပြောပါတယ်။ကမ္ဘာပေါ်ကစီးပွားရေးဖွံ့ဖြိုးတိုးတက်မှုအလင်းမြန်ဖြစ်လာနေတဲ့နိုင်ငံတွေထဲကတနိုင်ငံဖြစ်တာနဲ့အမျှမွန်ဂိုလီးယားနိုင်ငံဟာဒေသတွင်းနဲ့ကမ္ဘာလုံခြုံရေးဆိုင်ရာကိစ္စရပ်တွေမှာအရေးပါလာနေပါတယ်။အဲ့လိုတူညီတဲ့ဘုံအကျိုးစီးပွားတွေအတော်များများပေါ်မှာအခြေခံပြီးတော့မိမိတို့နိုင်ငံတွေဟာခိုင်မာတဲ့စီးပွားရေးတန်တမာရေးနဲ့လုံခြုံရေးဆက်နွယ်မှုတွေကိုတည်ဆောက်ကြတာဖြစ်ပါတယ်။ဒီခီးစဉ်တွင်အမေရိကန်ပြည်ထောင်စုနဲ့မွန်ဂိုလီးယားနိုင်ငံတို့ဟာကာကွယ်ပူးပေါင်းဆောင်ရွက်မှုမြင့်တင်ဆောင်ရွက်ရေးနဲ့မွန်ဂိုလီးယားငြိမ်းချမ်းရေးတပ်တွေရဲ့စွမ်းဆောင်ရည်တွေကိုအကူအညီပေးရအတွက်အရေးကြီးပုံတွေကိုအဓိကဖော်ပြတဲ့ပူးတွဲအမြင်သဘောထားကြေညာချက်ကိုလည်းထုတ်ပြန်ကြေညာခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဟာမွန်ဂိုလီးယားနိုင်ငံကိုစစ်ဖက်အကူအညီတစ်နှစ်ကိုအမေရိကန်ဒေါ်လာ2,000,000ဖို့အကူအညီထောက်ပံ့ပေးနေပြီးတော့မွန်ဂိုလီးယားတပ်တွေကိုအမေရိကန်ဒေါ်လာ1,000,000လောက်အကုန်ကျခံပြီးလေ့ကျင့်သင်ကြားမှုတွေလှုပ်ဆောင်ပေးနေပါတယ်။မွန်ဂိုလီးယားနိုင်ငံဟာမဟာမိတ်စစ်စင်ရေးတွေမှာခိုင်မာတဲ့မိတ်ဆွေနိုင်ငံအဖြစ်ဆက်လက်ရှိနေပြီးတော့ အာဖဂန်နစ္စတန်နိုင်ငံမှာဆိုရင်လဲမွန်ဂိုလီးယားတပ်ဖွဲ့ဝင်အင်အား350လောက်ရှိပါတယ်ကုလသမဂ္ဂရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာမွန်ဂိုလီးယားနိုင်ငံပါဝင်တာနဲ့အီရတ်နိုင်ငံမှာတပ်တွေကိုနောက်ဆုံးဆွဲချိန်လှည့်ပြီးတော့ပို့ပေးခဲ့တဲ့အတွက်မွန်ဂိုလီးယားနိုင်ငံကိုကာကွယ်ရေးဝန်ကြီးဟေဂယ်ကကျေးဇူးတင်ကြောင်းပြောကြားခဲ့ပါတယ်မွန်ဂိုလီးယားစစ်တပ်မှာတပ်ဖွဲ့ဝင်အင်အား1000လောက်ရှိပြီးကုလသမဂ္ဂငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတွက်အထူးရည်ရွယ်ပြီးတော့တပ်ဖွဲ့ဝင်အင်အား3000လောက်ပါတဲ့တပ်တခုကိုတိစောက်နေတာကြောင့်မွန်ဂိုလီးယားစစ်တပ်ဟာတိုးချဲ့လာနေပါတယ်မွန်ဂိုလီးယားနိုင်ငံအနေနဲ့နိုင်ငံတကာစင်မြင့်မှာလေးလာသူအဖြစ်ရှိနေရတာထက်ကျော်လွန်ပြီးတော့နိုင်ငံတကာရဲ့လှုပ်ဆောင်မှုတွေမှာတက်တက်ကြွကြွပါဝင်ပြီးဒေသရင်းနဲ့ကမ္ဘာလုံးဆိုင်ရာငြိမ်းချမ်းရေးအားကောင်းလာအောင်လှုပ်ဆောင်သွားခြင်းကြောင့်မွန်ဂိုလီးယားကာကွယ်ဝန်ကြီးဘက်အာဒီနေကပြောပါတယ်အမေရိကန်နဲ့မွန်ဂိုလီးယားခိုင်မာတဲ့ကာကွယ်ရေးဆက်ဆံမှုကအမေရိကန်ရဲ့အာရှပစိဖိတ်ဒေသချိန်ဝင်ရှာညှိဖို့ကိစ္စမှာအရေးကြီးပါတယ်အခုချိန်မှာဒီဒေသတွေမှာရှိနေတဲ့နိုင်ငံတွေအားလုံးရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေအတော်များများရှိနေသလိုတစ်ဖက်မှာလည်းအခွင့်အလမ်းတွေအများပြားရှိတယ်လို့ကာကွယ်ရေးဝန်ကြီးဟေဂယ်ကပြောပါတယ်အဒီအခွင့်အလမ်းတွေကိုဖမ်းဆုပ်အရယူနိုင်ဖို့နဲ့မိမိတို့ပြည်သူတွေအတွက်ပိုမိုကောင်းမွန်တဲ့အနာဂတ်တွေတည်ဆောက်နိုင်ဖို့အတွက်မိမိတို့အနေနဲ့ပူးပေါင်းဆောင်ရွက်သွားဖို့လိုတယ်ဆိုပြီးတော့အမေရိကန်ကာကွယ်ရေးဝန်ကြီးချက်ဟေဂယ်ကပြောကြားသွားကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလိုပြီးပါပြီရှင်အခုနားဆင်ခဲ့ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သားဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်မကြခင်မှာကျွန်တော်တို့ VOA American တန်ရဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေအဆုံးတတ်တော့မှာပါဒီစီဇန်အဆုံးကိုမနေ့၈ နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါတယ်ရှင်ဒီကနေ့မနက်ဖြန်စီစဉ်အဆုံးမသတ်ခင်မှာဒေတာရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဥဆံမိုးဝေကတလှည့်ကြီးညာပေးပါဦးမယ်ရှင
်ယူကရိန်းနိုင်ငံအရှေ့ပိုင်းမှာလှုပ်ရှားနေတဲ့ရုရှားလူလာသူခွဲထွက်ရေးသမားတွေကိုနှိမ်နှင်းနေရမှာယူကရိန်းအစိုးရမှာအခုညီမဲ့ဖြစ်နေရတယ်လို့ယာယီသမ္မတကပြောဆိုလိုက်ပါတယ်အခြေအနေဟာအလွန်ဆိုးရွားနေပြီးတော့ကီယက်မှာရှိတဲ့ယူကရိန်းအစိုးရအနေနဲ့သူ့ရဲ့တပ်ဖွဲ့တွေကိုတောင်းထိန်းချုပ်နိုင်လို့မရတော့တဲ့အနေအထားကိုရောက်နေပြီလို့ပြောလိုက်ပါတယ်ဘန်ဒါယီ3လပတ်ကာလနှစ်ကြိမ်ဆက်တိုက်အနှုတ်လက္ခဏာပြနေတဲ့ရုရှားနိုင်ငံရဲ့စီးပွားရေးဟာချွတ်ချုံကျတဲ့အခြေအနေကိုရောက်နေပြီလို့အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ IMF ကပြောပါရယ်ရုရှားနိုင်ငံရဲ့ဒီ2014ခုနှစ်အတွက်စီးပွားရေးဖွံ့ဖြိုးမှုကတစ်တသက်မှ3ရှိမယ်ဆိုပြီးတော့အစိုးရဘက်ကခန့်မှန်းထားခဲ့ပေမဲ့ယူကရိန်းနိုင်ငံနဲ့ပြဿနာဆက်နွယ်ပြီးတော့ရင်းနှီးမြှုပ်နှံမှုတွေထိခိုက်လာနေတဲ့အတွက်အခုခါမှာ3.3%ရာခိုင်နှုန်းသာရှိတော့မယ်လို့ပြောင်းလဲခန့်မှန်းလိုက်တာပါအီရန်နိုင်ငံမှာ2011ခုနှစ်အမေရိကန်တပ်ဖွဲ့ဝင်တွေထွက်ခွာသွားပြီးတဲ့နောက်ပိုင်းပထမဆုံးကျင်းပတဲ့ဗိုလ်ထုနဲ့ရွေးကောက်ပွဲကိုအကြမ်းဖက်တိုက်ခိုက်မယ်လို့ချိန်ချမှုတွေရှိနေပေမဲ့အီရန်နိုင်ငံသားတွေကရဲရဲဝံ့ဝံ့မဲပေးနေကြပါတယ်။အမေရိကန်အစိုးရရဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အခြေအနေကိုစောင့်ကြည့်လေ့လာနေတဲ့အဖွဲ့ဖြစ်တဲ့ US Commission of International Religious Freedom အဖွဲ့ကမြန်မာနိုင်ငံရဲ့နိုင်ငံရေးပြုရင်ပြောင်းလဲမှုတွေကဘာသာရေးလွတ်လပ်ခွင့်တွေကိုဥပဒေကြောင်းအရအကာအကွယ်မပေးနိုင်တဲ့အပြင်မွတ်စလင်စန့်ကျင်ရေးအကြမ်းဖက်မှုတွေကိုလည်းထိထိရရောက်ကင်တွေဖြည့်ရှင်းပေးနိုင်ခြင်းမရှိဘူးလို့ပြောဆိုလိုက်ပါတယ်။အဲဒါကြောင့်မြန်မာနိုင်ငံကိုအထူးစိုးရင်စရာကောင်းတဲ့နိုင်ငံများစီးရင်မှာဆက်လက်ထည့်သွင်းဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကိုတင်ပြထားပါတယ်
။ဒီကနေ့အတွက်နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဥဆက်မှုဝေကြေညာပေးခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လို့ရမှုကဒေါခင်မျိုးသက်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့အိုင်ဒန်ဥဒကုဖြစ်ပါတယ်။ကျွန်မကတော့ခွာညိုပါရှင်။ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.